မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ22ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.19နဲ့25ရူကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမနောင်လောက်လို့ပြောပြမှာပါအမေရိကန်ပြည်ထောင်စုရဲ့အာကာသရဲရတပ်ဖွဲ့တီထောင်ဖို့နဲ့အစိုးရဝန်ထမ်းတွေကိုလာစားပြင်းတဲ့သတင်းဆက်နှစ်ပတ်ကြာမှီးပွားခွင့်ပေးမယ့်ဥပဒေတရက်ကိုအမေရိကန်သမ္မတထရမ့်ကတောက်ကြံနေမှာလက်မှတ်ရေးထိုးလိုက်ပါပြီစီးရီးယားနိုင်ငံအရှေ့တောင်ဘက်အီတလီပြည်နယ်အတွင်းအစိုးရတပ်နဲ့လက်နက်ကိုင်အုပ်စုကြားထိတ်တဲရင်ဆိုင်တွေ့ပြီးတော့တိုက်ပွဲပြင်းထန်လာကြောင်း24နိုင်တွင်တေဆုံးသူ100ထက်မနည်းရှိနေပါပြီမြောက်ကိုရီးယားနိုင်ငံရဲ့လူအခွင့်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဝေဖန်လိုက်တဲ့အပေါ်မြောက်ကိုရီးယားကဒေါ်လာတကြီးတုံ့ပြန်လိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါမစုံမ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်ပေးမယ်နောက်အစိုးရရန်ရားတွေအနေနဲ့လည်းဘာသာရေးဆိုင်ရာဖိနှိပ်မှုတွေကိုဟန်တားနိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုလျော့ပါးသွားနိုင်မယ်ဆိုပြီးဘာသာရေးခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်
အားလုံးလွတ်လပ်စွာကိုယ်ပွယ်ခွင့်ဆိုတာကျွန်တော်ရှိပါတယ်တိုးတော်လည်းပဲအဲ့ဒီလွတ်လပ်စွာကိုယ်ပွယ်ခွင့်ဆိုတာမြေပြင်မှာလက်တွေ့အကောင့်ထဲပေါ်လာဖို့အတွက်ကအလုပ်တွေကတော့အများကြီးလုပ်
တယ်အစ္စလာမ်ဓမ္မဗိမာန်ကဦးရေလွင်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးပြပရောက်မြန်မာနိုင်ငံသားတချို့ကလည်းစိုးရိမ်မှုတွေရှိပါတယ်ဒါပေမဲ့အစိုးရရဲ့မူဝါဒနဲ့မဆိုင်ဘူးဆိုပြီးရှုမြင်သူတွေလည်းရှိပါတယ်ဒီသတင်းနဲ့အနေနဲ့အတူမလေးရှားနိုင်ငံကတရားမဝင်နိုင်ငံသားသာလိုက်လံဖမ်းဆီးနေတဲ့စစ်စင်ရေးအကြောင်းသတင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနားအောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့အာကာသရဲရတပ်ဖွဲ့တီထောင်ဖို့နဲ့အစိုးရဝန်ထမ်းတွေကိုလှစာပြင်းတဲ့သတင်းစစ်နှပတ်ကြားမီးဖွားခွင့်ပေးမဲ့ဥပဒေတရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်အမေရိကန်ဒေါ်လာ938ဘီလီယံသုံးဆွဲမဲ့ကာကွယ်ရေးအသုံးစိတ်မူကြမ်းကိုဒီမိုကရက်အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာအတည်ပြုလိုက်ပြီးနောက်မှာပဲ Republican အမတ်အများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ကအင်္ဂါနေ့မှာအတည်ပြုခဲ့ပါတယ်အမေရိကန်တပ်ဖွဲ့6ခုကိုအာကာသရဲရတပ်ဖွဲ့တီထောင်ဖို့ဆိုပြီးတော့သမ္မတထရမ့်တောင်းဆိုခြင်းနဲ့ဒီမိုကရက်တွေအကြံပြုထားတဲ့ဒေါ်လာနဲ့တန်းကုန်ကျသုံးဆွဲဖို့ရထားတဲ့ဝန်ထမ်းတွေကိုလှစာပြင်းနဲ့မီးဖွားခွင့်ပြုရေးအပြန်အလှန်သဘောတူညီမှုရခဲ့တဲ့အတွက်ဒီမူကြမ်းကိုအခုလိုအတည်ပြုလိုက်ကြတာလည်းဖြစ်ပါတယ်အစိုးရဝန်ထမ်းတွေလာစားပြင်းတဲ့မီးဖွားခွင့်ပြုတာအမေရိကန်သမိုင်းမှာဒါပထမဆုံးအကြိမ်လည်းဖြစ်ပါတယ်။အာကာသရဲရတပ်ဖွဲ့ဟာလည်းနှစ်ပေါင်း60ကျော်အတွင်းအမေရိကန်စစ်ဘက်ရဲ့ပထမဆုံးတပ်ဖွဲ့ဖြစ်လာတော့မှာပါ။အာကာသရဲရတပ်ဖွဲ့တပ်မိုးဂျွန်ရီမွန်ကတော့အခုအစ်စ်ဖွဲ့မှတက်ဟာနိုင်ငံတော်အတွက်သိက္ခူအရေးပါတဲ့အတွက်အမားအယွင်းလုံးလုံးမရသလိုအလင်းစလိုလုံးလုံးမရဘူးလို့လည်းပြောပါတယ်။အာကာသဆိုင်ရာတပ်ဖွဲ့မှာအမေရိကန်စစ်ဖက်နဲ့အရက်ဖက်အဖွဲ့ဝင်16,000ဝန်းကျင်ပါဝင်မှာဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံလူခွေမှတ်တမ်းနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနကမကြာသေးခင်ကဝေဖန်လိုက်တဲ့ပုံမှာမြောက်ကိုရီးယားကဒေါ်လာကြီးနဲ့တုံ့ပြန်လိုက်ပါတယ်။အမေရိကန်ဘက်ကအဲ့လိုမစင်မချင်မချက်ပြီးခဲ့တဲ့အတွက်ပြန်ပြီးတော့ပေးဆပ်ရမယ်လို့လည်းအမေရိကန်အစိုးရကိုသတိပေးလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံလူခွေချိုးဖောက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကအလုံးမဲ့စိုးရိမ်မိတယ်လို့နိုင်ငံသားဝန်ကြီးဌာနကြီးတန်းတောင်းဝန်ရှိသူတို့ကမကြာခင်က VOA နဲ့အင်တာဗျူးမှာပြောထားတာကိုမြောက်ကိုရီးယားနိုင်ငံသားဝန်ကြီးဌာနဘက်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံသားဆက်ဆံရေးဟာလုံးဝထိခိုက်တိမ်းဆောင်းမခံနိုင်တော့တဲ့အချိန်မျိုးရောက်နေချိန်မှာအခုလိုမစင်မချင်ပြောဆိုတာကမိလောင်နေတာကိုတက်စီလောင်းလိုက်တယ်လို့မျိုးကိုရီးယားကျွမ်းဆောင်မှာတင်းမာနေပြီးသားအခြေအနေကိုပို့ပြီးတော့စိုးရွားစေတယ်လို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။အဲဒီကြေညာချက်ကိုတော့မြောက်ကိုရီးယားဆိုရပိုင်း KCNA သတင်းဌာနကဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆွေးနွေးမှုတွေကနေနှုတ်ထွက်ပြီးနျူကလ িয়ার စမ်းသပ်မှုတွေတဝဲပြစ်ဒုံးကြီးစမ်းသပ်ပြစ်လွတ်တာတွေဆက်လုပ်သွားမယ်လို့လည်းချိန်ညောက်ထားပါတယ်။အမေရိကန်ဘက်ကတော့မြောက်ကိုရီးယားအပေါ်မှာဖြည်းဖြည်းဖြည်းအားတွေပေးလာနေပြီးတော့တောက်ကြနေကတော့မြောက်ကိုရီးယားဟာဘာသာရေးဖိနှိပ်မှုတွေကိုဆက်ကျူးလွန်နေနိုင်ငံအဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဆက်ပြီးသတ်မှတ်ခဲ့သလိုသမ္မတထရမ့်ကလည်းမြောက်ကိုရီးယားဆိုရကိုပို့ပြီးတော့တင်းကျပ်တဲ့ဒဏ်ခတ်မှုတွေချဖို့ဥပဒေကိုလက်မှတ်ထိုးခဲ့ပါတယ်ခင်ဗျာ
။ Syria နိုင်ငံအရှေ့တောင်ဘက် Idlib ပြည်နယ်တွင်အစိုးရတပ်နဲ့လက်နက်ကိုင်အုပ်စုကြားထိတ်တဲရင်ဆိုင်တွေ့ပြီးတော့တိုက်ပွဲပြင်းထန်နေတာကြောင့်24နာရီတွင်သေဆုံးသူ112ဦးထက်မနည်းရှိနေတယ်လို့ Britain အခြေစိုက် Syria လူအခွင့်ရေးလှေလာဆောင်ကြည့်အဖွဲ့ SOHR ကမနေ့ကပြောပါတယ်ရုရှားတို့ကြောရနောက်ခံပေးထားတဲ့ Syria အာဏာရှင်အစိုးရတပ်တွေနဲ့မဟာမိတ်လက်နက်ကိုင်တွေကအတိုက်ခံတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ Idlib ပြည်နယ်အရှေ့တောင်ပိုင်းကရွာဆယ်ကုဒမနေ့ကိုထိန်းချုပ်ခဲ့တာကြောင့်လူသားချင်းစာနာမှုဆိုင်ရာအကြက်အတဲတွေအတော့ကိုဆူလာနိုင်တယ်လို့ SOHR အဖွဲ့ကသတိပေးထားပါတယ်မနေ့တောက်ကြနေကတိုက်ပွဲတွေဒီကနေ့မနေ့ပိုင်းအထိဆက်ဖြစ်နေတာမှာလေကြောင်းကနေရောမြေပြင်ကနေပါထိုးစစ်ဆင်တဲ့အကြိမ်ကြီး460အထိရှိခဲ့တဲ့အတွက် Syria အစိုးရတပ်ဖွဲ့ ယ်မဟာမိတ်ပြည်သူတပ်ဖွဲ့ဝင်42ဦးထက်မနည်းသေဆုံးခဲ့တယ်လို့အတိုက်ခံတွေနဲ့ကြီးရတိုက်ခိုက်ရေးသမားတွေဖက်ကတော့90ထက်မနည်းသေဆုံးခဲ့တယ်လို့လူအခွင့်ရေးအဖွဲ့ SOHR ကပြောပါတယ်။တိုက်ပွဲတွေအချိန်မြင့်လာတဲ့ပြီးခဲ့တဲ့ဧပြီလကစပြီးတော့အရက်သား1318ဦးအပါအဝင်သေဆုံးသူစုစုပေါင်း9100ကျော်သွားပြီလို့ SOHR အဖွဲ့ကပြောပါတယ်။လူဦးရေ3,000ရှိတဲ့အီလစ်ပြည်နယ်ဟာဆီးရီးယားအစိုးရကိုတော်လှန်နေတဲ့အတိုက်ခံအုပ်စုတွေထိန်းချုပ်ထားတဲ့နောက်ဆုံးအမှားကန်တဲ့မြေလည်းဖြစ်ပါတယ်။ရုရှားနဲ့ဆီးရီးယားအစိုးရကလည်းဒီနယ်မြေကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့အပြင်းအထန်ကြိုးစားနေကြတာလည်းဖြစ်ပါတယ်
။ဩစတြေးလျနိုင်ငံတောင်ပိုင်းမှာလောင်နေတဲ့တော်မီကိုအာနာပိုင်းကငိမ့်သက်ဖို့လုပ်နေချိန်မှာပဲအဲ့မှာရှိတဲ့ဒေသခံတွေလည်းတော်မီအန်ဒီရယ်ကိုစိုးရိမ်နေကြပြီးတော့သတိအနေထားနဲ့စောင့်ကြည့်နေကြပါတယ်။အဲ့လိမျိုးနဲ့25မိုင်ကွာကအဲ့လိတောင်တွေပေါ်မှာတောက်ချာနေကဒေါမီလောင်ချမ်းမှုကြောင့်တယောက်သေးဆုံးသွားတယ်လို့အာရာပိုင်းကအတည်ပြုပါတယ်။ဒါပြင်နောက်တစ်ယောက်လည်းသူ့ရဲ့အိမ်မီးကူးဆက်တာမခံရအောင်လုံရင်းနဲ့အပြင်းထန်တရားရသွားတယ်လို့ပြောပါတယ်။အဲ့လိတောင်ပေါ်ဒေသမှာနေတဲ့ဒေသခံတွေကတော့သူ့ရဲ့ခြံတဝိုက်မှာရှိတဲ့မြေတွေဟာမီးခတ်ခံထားပြီးတော့သူ့မိသားစုအနေနဲ့ပစ္စည်းတွေကိုထုတ်ပေါ်ပြီးတကယ်လို့သူတို့ရဲ့အိမ်နဲ့ခြံကိုမီးပေးအနေနဲ့ကြောက်ခဲ့မယ်ဆိုရင်တော့ဘေးလွတ်ရာကိုပြေးဖို့အစဉ်သင့်ပြင်ထားတယ်ဆိုပြီးပြောပါတယ်။မိသားသမား23ယောက်နဲ့ရဲတပ်ဖွဲ့ဝင်အတော်များများတရားရခဲ့ပြီးတော့မြေက9,800ကျော်မီးလောင်ခဲ့တယ်လို့အာနာပိုင်းလင်းကပြောပါတယ်။ကမ္ဘာတောင်ပေါ်ခြံကဩစတြေးလျနိုင်ငံမှာအခုချိန်ဟာနွေရာသီဖြစ်ပြီးတော့ပုံမှန်မီးလောင်နေကြအချိန်လည်းဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဆောင်းနှင်းကာလကရာသီဥကပုံမှန်မဟုတ်ပဲအရင်ထက်ပိုပြီးတော့ပူနွေး6တွေ့ခဲ့တာကြောင့်တော်မီလောင်ကျမ်းမှုတွေလည်းစောစောစီစီဖြစ်ပေါ်လာခဲ့တာပါ။ပြီးခဲ့တဲ့လတွေအတွင်းဩစတြေးလျနိုင်ငံတော်မှာမြေအေက 9.4 သန်းလောက်မီးလောင်ကျွမ်းခဲ့ပြီးအဲ့မီးလောင်ကျွမ်းမှုတွေအတွင်းမှာ10ရောက်သိပြီးတော့အင်ဂျင်800ကျော်ပျက်စီးဆုံးရှုံးခဲ့ပါတယ်ခင်ဗျာ။
ဒီအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရှင
်VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အိန္ဒိယနိုင်ငံကအငင်းပွားစရာနိုင်ငံသားဖြစ်ခွင့်ဥပဒေသစ်အပေါ်နိုင်ငံတော်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးအခြေအနေကိုဆွေးနွေးဖို့အိန္ဒိယဝန်ကြီးချုပ် Narendra Modi ကအစိုးရဝန်ကြီးအဖွဲ့ကိုဒီကနေ့ခေါ်ယူတွေ့ဆုံတယ်လို့နာမည်မဖော်လို့တဲ့အစိုးရအရာရှိသူကပြောပါတယ်။နိုင်ငံသားဖြစ်ခွင့်ဥပဒေကိုပြီးခဲ့တဲ့တပတ်မှာလွှတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့နဲ့ထိတ်တန့်တွေ့ရကတေဆုံးသူ14ဦးထက်မနည်းရှိနေပါတယ်။နိုင်ငံသားဥပဒေသစ်မှာမွတ်စလင်တွေကိုချမ်းလက်ထားတဲ့အတွက်ဒီလောက်ရဟာနိုင်ငံရေးမှာဘာသာရေးမဆွဲရဆိုတော့အိန္ဒိယနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေအားနဲ့သွားစေတယ်လို့ကျွမ်းကျင်သူတွေကတုံ့တက်ဝေဖန်ထားပါတယ်။ဝေဖန်မှုတွေနဲ့ကြုံရတဲ့ဒီနိုင်ငံသားဥပဒေသစ်ကိုဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီတွေကလွှတ်တော်မှအတည်ပြုခဲ့ကြတာပါ။2014ခုနှစ်မှာဝန်ကြီးချုပ်မိုဒီရွေးကောက်ခံခဲ့ရတဲ့အချိန်ကလေးကတာဟာပထမဆုံးအကြိမ်ဖြစ်အစိုးရအဖွဲ့ကိုအပြင်းထန်ဆုံးဆန့်ကျင်ဆန္ဒပြကြတာလည်းဖြစ်ပါတယ်။လူစုလူဝေးမလုံရဆိုပြီးအစိုးရကတားမြစ်ထားသလိုဆန္ဒပြပွဲတွေကိုအပြင်းထန်နိုင်နေမယ်လို့အမိန့်ထုတ်ထားတဲ့ကြားကပဲဒီကနေ့မှာလဲဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်လူ့ရဲ့အထူးထပ်ဆုံးဖြစ်တဲ့ Uttar Pradesh ပြည်နယ်မှာတော့ဆန္ဒပြပွဲတွေထပ်ပြီးတော့ပေါ်ပေါက်မလာအောင်တားဆီးဖို့ဒေသခံရဲတွေကသူတို့ရဲ့အိမ်တွေနဲ့ရုံးခန်းတွေကိုဝင်ရောက်စီးနင်းခဲ့ကြတယ်လို့လူ့အခွင့်ရေးလှုပ်ရှားသက်ကြောသူတွေကပြောပါတယ်
ဟောင်ကောင်ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးမှုတွေလုပ်နေစဉ်အတွင်းမှာလက်နက်ကင်ဆောင်ထားတဲ့တန်ကြာရှိသူတဦးကရဲတပ်ဖွဲ့ကိုတနက်နေ့ပြစ်ခတ်ခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကဒီနေ့မှပြောလိုက်ပါတယ်။ရဲတပ်ဖွဲ့ကအသက်19နှစ်အရွယ်မျိုးသားတဦးကိုမနေ့တောက်ကြနေ့ညကတိုက်ပိုးအရမှာဖမ်းဆီးဖို့လုပ်နေချိန်မှာအဲ့ဒီလူကသူ့ရဲ့ခါကြတဲ့ကမောင်းမြန်ပစ်ချိုကိုထုတ်ပြီးပြစ်ခဲ့တယ်လို့ပြောပါတယ်။ပြစ်ခတ်မှုအတွင်းမှာတော့ဘယ်သူမှထိမှန်တာမရှိခဲ့ပဲအဲ့ဒီလူကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းနိုင်ခဲ့ပါတယ်။အဲ့နောက်အနီးအနားမှာရှိတဲ့တိုက်ခန်းတစ်ခုကိုဝေရောက်ရှာဖွေစဉ်မှာ AR-15 မောင်းမြန်ရိုင်ဖယ်တနက်နဲ့ကြည်တော့150ကျော်ကိုလည်းရှာဖွေတွေ့ရှိခဲ့တယ်လို့ပြောပါတယ်။အဲ့လူနဲ့အစ်စ်တွေ့လိုက်တဲ့လက်နက်တွေကအခုလအစောပိုင်းကဖမ်းဆီးလိုက်တဲ့အဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။အခုလအစောပိုင်းကဖမ်းဆီးလိုက်တဲ့အဖွဲ့မှာပစ္စတိုတလက်ရှိထားပြီးတော့သူတို့ဟာရဲတပ်ဖွဲ့ကိုတိုက်ခိုက်ဖို့ကြံစည်ရှိတယ်လို့လည်းပြောပါတယ်။အဲ့ဒီတန်ကြာရှိသူဟာဆန္ဒပြပွဲတွေမတိုင်ခင်မိနစ်တုန်းကလည်းလက်နက်ကိုင်ဆောင်မှုနဲ့ဖမ်းခံခဲ့ရပြီးတော့အခုချိန်ထိလည်းအဲ့ဒီမှုကိုရဆိုင်နေရတဲ့သူဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကအကြမ်းဖက်မှုတွေမကြာခဏဖြစ်ပွားတတ်တဲ့မီဒါနိုကျွန်းမှာ33လကြာချမှတ်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်ကိုဒီနေ့ကောင်မှရုပ်သိမ်းမယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူရာတေကမကြာခင်ကပဲကြေညာလိုက်ပါတယ်။ဒီလိုအမိန့်ထုတ်ပြန်ခဲ့တာဟာလက်နက်ကိုင်သဘုံအုပ်စုတွေကိုလက်ဦးမှုရယူတဲ့လို့အဖြစ်ရှုမြင်ကြတယ်လို့ပဲဖွံ့ဖြိုးမှုအားနည်းတဲ့ဒေသမှာစီးပွားရေးတိုးတက်အောင်အစိုးရကလှုပ်ပေးခြင်းနဲ့လက္ခဏာဖြစ်လေ ည်းရှုမြင်ကြပါရယ်မိရန်ဒိုကျွန်းနဲ့အနီးတစ်ဝိုက်ကို2019ခုနှစ်ကတည်းကစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားတာပါကမ္ဘာလက်ခီးတရီကိုမိရန်ဒိုကျွန်းမှာမကြာခဏပြန်ပေးဆွဲပြီးတော့တပ်ဖြတ်လိုက်ရှိတဲ့အတွက်လည်းဒီကျွန်းကိုခရီးမသွားကြဖို့ပြပတန်ယုံတွေကအကြံပြုထားပါရယ်စစ်အုပ်ချုပ်ရေးအမိန့်ကိုရုတ်သိမ်းလိုက်ခြင်းအပြင်ကျွန်းပေါ်ကအခြေအနေတွေအတိုင်းအတာတစ်ခုထိတည်ငြိမ်လာနိုင်တယ်လို့စီးပွားရေးရင်းနှီးမြှုပ်နှံသူတွေနဲ့ကမ္ဘာလက်ခီးတော်တွေကြားစိတ်ချယုံကြည်မှုတွေပြန်လည်ရလာနိုင်တယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်ကြပါတယ
်England Premier League ဘောလုံးအသင်းတစ်သင်းဖြစ်တဲ့ Everton အသင်းကအီတလီနီးပြကာလိုအန်ချီလိုတီကိုနီးပြဖြစ်နဲ့ခတ်လိုက်ပါပြီ Everton အသင်းကဥရောပ Champions League ဖလားကိုနီးပြဖြစ်နဲ့၃ညရယူတဲ့အန်ချီလိုတီကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့ဒီကနေ့မှကြေညာပါတယ်ဒါကြောင့် Ancelotti ဟာ Everton အသင်းမှာ 2023-24 ဘောလုံးရာသီပြီးတဲ့အထိ Everton အသင်းကိုခိုင်းထွက်သွားမှာဖြစ်ပါတယ် Ancelotti ဟာနီးပြဖြစ်နဲ့ဥရောပကနာမည်ကြီးအသင်းတွေဖြစ်တဲ့ AC Milan, Real Madrid, PSG,ဘာမြူနစ်နာပိုလီစတဲ့အသင်းတွေအပြင်ချဲလ်စီအသင်းကိုလည်း 2009-2010 ဘောလုံးရာသီမှာနီးပြဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့ချဲလ်စီကိုပရီးမီယာလိဂ်ချန်ပီယံဖြစ်အောင်ဆက်ဆောင်ပေးခဲ့တာပါသူဟာဥရောပချန်ပီယံလိဂ်ဖလားကိုတော့ AC Milan အသင်းနဲ့တစ်ချိန် Real Madrid နဲ့တစ်ချိန်ပူဆွဲခဲ့ဘူးတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲ Arsenal အသင်းကလည်းဒီသူတို့ရဲ့ကစားသမားဟောင်းဖြစ်တဲ့ Mikel Arteta ကိုနီးပြဖြစ်နဲ့မနေ့ကခန့်လိုက်ပါတယ် Manchester City အသင်းမှာလက်ထောက်နီးပြဖြစ်နဲ့လုပ်နေတဲ့ Mikel Arteta ဟာ Arsenal အသင်းကိုပြန်လာရတဲ့အတွက်သူ့ရဲ့အသင်းဟောင်းကိုပြန်လည်ရောက်ရှိတာသူ့ရဲ့မူလအိမ်ကိုပြန်လည်ရောက်ရှိသူလို့ခံစားရတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနားလောင်တဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ရမယ်။နောက်အစိုးရရန်နေရာတွေအနေနဲ့လည်းဘာသာရေးဆိုင်ရာဖိနှိပ်မှုတွေကိုဟန်တားနိုင်မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေလျော့ပါသွားမယ်လို့မြန်မာနိုင်ငံအတွင်းကဘာသာရေးခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျချိုးဖောက်နေစေဖြစ်တဲ့ဆိုပြီးဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်ရတဲ့ကမ္ဘာနိုင်ငံများစီရင်2019အစည်းအဝေးခန်းစာထဲမှာမြန်မာနိုင်ငံကိုအမေရိကန်ကဆက်ပြီးထည့်သွင်းလိုက်တာပါ။ဒီလိုထည့်သွင်းခံရတာနဲ့ပတ်သက်ပြီးတော့ဘာသာရေးခေါင်းဆောင်တွေဘာသာရေးကိုယ်ကိုယ်ယုံကြည်မှုလွတ်လပ်ဖို့လှုပ်ရှားတောင်းဆိုသူတွေရဲ့သဘောထားအမြင်တွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်
။အမေရိကန်ပြည်ထောင်စုအနေနဲ့နှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီရင်နဲ့ဆက်လက်ထည့်သွင်းလိုက်ပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်နေတယ်ဒီလိုချိုးဖောက်မှုတွေကိုလည်းလက်ပိုက်ကြည့်နေတယ်ဆိုပြီးအစီရင်ခံစာထဲဖော်ပြပါရှိတာပါမြန်မာနိုင်ငံမှာနိုင်ငံသားတိုင်းကိုကိုးကွယ်ယုံကြည်ရလွတ်လပ်ခွင့်ဆိုင်ရာအခြေခံဥပဒေပါအခွင့်အရေးတွေကိုပေးလိုက်မယ်ဆိုရင်တော့ဒီလိုစိုးရိမ်ချက်တွေလျော့ပါသွားနိုင်မယ်လို့ငြိမ်းချမ်းရေးအတွက်အဓိကဦးဆောင်ဆောင်ရွက်နေတဲ့ Religious for Peace ငြိမ်းချမ်းမြတ်တာဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ဝင်လည်းဖြစ်အစ္စလာမ်ဓမ္မဘိမှန်ဥဆောင်စော်အိုးရေးမှုလည်းဖြစ်တဲ့ဦးအေးလွင်ကအကြံပြုပါတယ
်ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံအစစ်စစ်နော်48ဂျီမလား84ဂျီမလား2008ဆိုတာကြီးကိုပဲကြည့်မလားအားလုံးလွတ်လပ်စွာကိုယ်ွယ်ကွင်းဆိုတာကျွန်တော်ရှိပါတယ်သို့တော်လည်းပဲအဲ့ဒီလွတ်လပ်စွာကိုယ်ွယ်ကွင်းဆိုတာမြေပြင်မှာလက်တွေ့အကောင့်ထဲပေါ်လာဖို့အတွက်ကမြေပြင်မှာကျွန်တော်တို့လုပ်ဖို့ကိစ္စရတဲ့အများကြီးရှိသေးတယ်အဲ့ဒါတွေကိုတိတိကျကျစေစနာပါပါလက်တွေ့ကြကြလေးပြုပြင်ပြောင်းလဲပြီးတော့ကတကယ်တမ်းကျွန်တော်တို့ဒီဘာသာပေါင်းစုံကိုဖွဲ့စည်းပုံအခြေခံဥပဒေမှာဥပဒေရပေးထားတဲ့အတိုင်းကျွန်တော်တို့ဘာမှအထူးပုံပြီးမလိုအပ်ပါဘူးဥပဒေရပေးထားတဲ့အတိုင်းလေးပဲစေစနာမှန်မှန်လေးလောက်ပြလိုက်မယ်ဆိုရင်ကိုပြည်တွင်းပြည်ပမှာကျွန်တော်တို့အများကြီးအကျိုးကြီးရလာပါမယ်
မြန်မာနိုင်ငံအတွင်းမှာအထူးသဖြင့်ဝေးလံခေါင်းတည်တဲ့တိုင်းရင်းသားဒေသတွေမှာလည်းလွတ်လပ်စွာကိုယ်ကိုယ်ယုံကြည်မှုဆိုင်ရာဆောင်ရွက်ချက်တွေကိုပို့ပြီးတော့မှအလေးထားဆောင်ရွက်တင်ပါတယ်လို့လည်းကချင်ပြည်ချင်းခရစ်ယာန်များအဖွဲ့ချုပ်ကဆရာတော်ဒေါက်တာကလမ်ဆန်ဆောင်ကပြောပါတယ
်ကျွန်တော်တို့ပေါ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာလူဘာသာရေးလွတ်လပ်ခွင့်ဆိုတော့ပါပေမဲ့လည်းလွတ်လပ်ခွင့်ဆိုတဲ့နေရာမှာကိုယ်ကိုယ်ခွင့်ကနည်းနည်းလူသေးတယ်လို့မြင်တယ်အထူးသဖြင့်ပေါ့ကျွန်တော်တို့ဒီခရစ်ယာန်ဘိုင်းမှာတော့မြို့တွေထဲမှာတော့ပြောစရာမလိုပေမဲ့လည်းနေဘက်မှာကြတော့နည်းနည်းဟိုပြောစရာတော့ရှိပါတယ်အဲ့ဒါတွေ
မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်မှုအပေါ်မှာအမေရိကန်ပါဝင်နိုင်ငံတကာရဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးအစိုးရဘက်အနေနဲ့သာသနာရေးဝန်ကြီးဌာနအပါအဝင်အစိုးရရန်နေရာအတွင်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဆောင်ရွက်ချက်တွေကိုကိုးကွယ်ရာဘာသာမရွေးဘဲရွေချက်ရှိရှိဖိနှိပ်မှုတွေမလုပ်ဖို့ကိုလည်းလူမှုသဟဇာတာဖော်ဆောင်မှုအဖွဲ့ဦးဆောင်သူကိုသက်ဆွေဝင်းကလည်းတိုက်တွန်းပါတယ
်ဖြစ်နေတဲ့ဟာကိုသူတို့ထိခတ်ပြီးတော့ထည့်ပေးရတယ်ဒီမြန်မာနိုင်ငံသားတွေတွေမှာလည်းဒါဆိုရင်မရှိအထူးသဖြင့်ဒီဘာသာရေးလူနည်းစုတွေပေါ့မွတ်စလင်ဘာဝင်ခရစ်ယာန်တွေရောသူတို့မှာလည်းဒီဖိနှိပ်ခံမှုတွေက ဒီစက်တိုက်ဟိုဆက်ချပိုင်းရပါတော့အစိုးရဆက်ချပိုင်းရဖိနေညာမျိုးရှိရုံးပဲကိုဖူးလာတာဖူးရကနေပြီးတော့ဒီပါပါကြီးဟိုပါလာငယ်တွေဟိုဒီဘာဝတိနေစုပါတာဝင်တွေတော့ပြီးတော့ဟိုထောက်ပံ့နေဆိုပုံစံမျိုးနဲ့တက်ပုံတွေဟိုလိုအပ်တက်လာမျိုးတွေဟိုပလီရေးတွားရချက်ရှည်တွားရခုဆိုဖရာကြောင့်တွားရဆိုမျိုးတွေတက်လာတယ်ဟာလေဒါအဲ့ဒီဟာ စစ်မှန်တဲ့ဟိုအပြောင်းလဲလို့ဟာမျိုးဖြစ်လို့ရှိရင်တော့ကျွန်တော်ဒီမှာကတော့နောက်ပိုင်းမှာပါပါရင်းနဲ့ပတ်သက်တဲ့ပြဿနာတွေဖြစ်ပေါ်တော့ဟိုဟာဖူးအားနဲ့ဖိနေတာမျိုးတွေကနည်းမှာပေါ့နော်တို့တော့တကယ်တဲ့အဲ့လိုဟာမျိုးတွေကဒီဟိုဟန်ပြသွားခဲ့တာမျိုးဖြစ်ပြီးတော့နိုင်ငံကြီးကအတုံးချတာမျိုးဖြစ်လို့ရှိရင်တိုင်းပြည်တော်ကပုံကြီးပြဿနာတွေဖြစ်လာနိုင်ရှိသေးတယ်အဲ့တော့ဟို ဒီလိုမျိုးတွေကြာတော့ဒီဖြစ်စီမှုအခြေခံဥပဒေမှာလဘာသာရေးရာပြီးဒါလေးကဖြစ်နေဖြစ်ခါရှိတဲ့ပုံစံမျိုးဖြစ်နေတော့ဟိုဒါမျိုးပြုခိုက်တဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဝိုင်းပြီးတော့ကောက်ွယ်ဆောက်ချောက်ဖို့လိုသေးရေဆိုရဲဟာကိုအလံပေးလိုက်တဲ့ပုံစံမျိုးပါပဲပြီးတဲ့ခါကျအစိုးရရဲ့ဒီကနေ့ရဖြစ်တဲ့ဒါသနာဥပဒေနဲ့ဒါသနာအားလုံးအတွက်လုံးလုံးတဲ့ဥပဒေနဲ့ဖ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
မှာဒီလိုလူသားရဲ့အခြေခံလူခွေရေးတွေကိုချိုးဖောက်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေကိုသူတို့လုံရအတွက်တာဝန်ခံအောင်အမေရိကန်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့ဒီဇင်ဘာလ18ရက်နေ့နေဆွဲနဲ့ထုတ်ပြန်ကြမှာဖော်ပြပါတယ်ရိုဟင်ဂျာမွတ်စလင်တွေအပါအဝင်ဘာသာရေးအရာလူမျိုးရေးအရာလူနည်းစုတွေပေါ်မှာဆိုးရတဲ့လူခွေချိုးဖောက်မှုတွေရှိတယ်ဆိုပြီးမြန်မာအစိုးရစစ်တပ်ခေါင်းဆောင်၄ယောက်ကိုလည်းမကြသေးခင်ကမှအမေရိကန်ဘက်ကတန်ခတ်အရေးယူခဲ့တာကိုလည်းအဲ့ဒီဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစိုးရခန်းစားထဲမှာဥပမာပေးဖော်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိပါဘူးဆိုတဲ့ဆွဆွဲချက်တွေကိုတောက်လျှောက်ပေးချထားပါတယ်ရှင်
တဆက်သေးပါပဲဒီလိုမျိုးမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာစိုးရိမ်ပွဲအခြေအနေမှာရှိနေတယ်ဆိုတာကိုမှန်ကန်တယ်လို့ပြည်ပရောက်မြန်မာနိုင်ငံသားတချို့ကလည်းသုံးသပ်ပါတယ်ဒါပေမဲ့လို့တော့အစိုးရရဲ့မူဝါဒနဲ့မသက်ဆိုင်ဘူးဆိုပြီးရှုမြင်သူတွေလည်းရှိပါတယ်အမေရိကန်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာအပေါ်မှာပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့သုံးသပ်ပြောဆိုချက်ဖြစ်ပါတယ်အကြောင်းစုံကိုကိုညံဝင်းအောင်ပြောပြပေးပါရှင
်အမေရိကန်အစိုးရကဒီဇင်ဘာလ20ရက်နေ့ထုတ်ပြန်တဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံများစီးရင်မှာဆက်လက်ထည့်သွင်းထားပါတယ်။1998ခုနှစ်ကချမှတ်တဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်ခံနေရတယ်။ချိုးဖောက်မှုတွေဆက်ဖြစ်နေပြီးဒါကိုအစိုးရကလက်ပိုက်ကြည့်နေတယ်လို့အစီရင်ခံစာမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာအထူးသဖြင့်တော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာရောအခြားလူနည်းစုဘာသာဝင်တွေအပေါ်မှာပါဘာသာရေးအရာလူမျိုးရေးအရာဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေလုပ်ခဲ့တာကြောင့်တက်မတော်ခေါင်းဆောင်၄ဦးကိုအမေရိကန်ကအရေးယူဒဏ်ခတ်ခဲ့တာကိုဥပမာပေးဖော်ပြထားပါတယ်ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးချိုးဖောက်မှုဥပဒေအရဘူဂျုံမူကြီးမင်းအောင်လှိုင်အပါအဝင်ဒုဗူဂျုံမူကြီးဆိုဝင်အမှတ်69ခြေလင်းတက်မှမှုဘူဂျုံတန်ဦးနဲ့33ခြေလင်းတက်မှမှုဘူဂျုံအောင်အောင်တို့ကိုအမေရိကန်ဗန္နာရေးဌာနကနိုင်ငံတကာလူအခွင့်အရေးနေ့ဒီဇင်ဘာ10ရက်နေ့မှာတန်ခတ်အရေးယူခဲ့တာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့အချက်ကိုပယ်ချထားပါတယ်အမေရိကန်အစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာဟာမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေကိုထင်ဟပ်စေပါသလားအစ္စလာမ်ဘာသာဝင်တဦးဖြစ်တဲ့ကနေဒါနိုင်ငံမှာနေထိုင်သူဦးညွန့်လှကအခုလိုရှင်းပြပါတယ
်အတော်မှန်ပါတယ်မြန်မာနိုင်ငံထဲမှာအစ္စလာမ်ဘာသာဝင်တွေအနေနဲ့ခွဲခြားဆက်ဆံတာတွေကအများအများရှိတယ်ဗျ။အစ္စလာမ်ဘာသာဝင်နိုင်ငံသားတွေကပတ်ဖို့ပေါ့ဗျာနိုင်ငံကူးလက်မှတ်တွေလုပ်တဲ့နေရာမှာတော်တော်အခက်အခဲရှိတာတွေအကန့်အသတ်တွေရှိတာတွေ့တယ်။နောက်နံပါတ်2အချက်ကအသက်7နှစ်ပြည့်ပြီးတဲ့ကလေးတွေမှတ်ပုံတင်လျှောက်ထားတဲ့နေရာမှာလူမျိုးရေးတို့သွေးနှောဆိုတာတွေနဲ့ခွဲခြားဆက်ဆံပြီးတော့အခက်အခဲများစွာနဲ့တွေ့နေရတယ်။နောက်တစ်ခါအခုပလီကျောင်းတွေတော်တော်များများပေါ့ဗျာပိတ်ဆို့ခံထားရတယ်။အခုနေရခိုင်ဒေသမှာရှိတဲ့ပလီတွေဆိုတော်တော်လုံးဝဖွင့်မပေးဘူးစာတင်ကြောင်းတွေဖွင့်မပေးဘူးဒါမျိုးတွေရှိရတယ်နောက်တစ်ခါဘာသာပေါင်းစုံစုပေါင်းပြီးတော့အခမ်းအနားအစီအစဉ်မျိုးတွေတချို့ကိစ္စတွေမှာတော့ပိတ်ပင်တာရှိတယ
်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အော်ဘာနီမြို့ဓမ္မဝါဒီအောင်မြင်မင်္ဂလာကျောင်းကနိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဦးဇဝနကတော့ဒီနှစ်အစောပိုင်းမြန်မာနိုင်ငံမှာမဘာသာအစွန်းရောက်တန်ခါအဖွဲ့ရဲ့လှုပ်ရှားမှုတွေအားကောင်းခဲ့တာကြောင့်ဒီအချက်ပေါ်အခြေခံပြီး အမေရိကန်ကအစီရင်ခံစာရေးဆွဲခဲ့ပုံအရာကြောင့်တုံ့ပြန်ပါတယ်
။တခါတော့ကတော့မမတာဆိုတဲ့အဖွဲ့အစည်းကိုအီယဝင်းကြီးပါဇက်တီဝင်ပေးပြီးတော့လွတ်လပ်လှုပ်ရှားခွင့်ပြုခဲ့တဲ့အချိန်ခါအောင်ကဘာသာကြားဖြစ်တဲ့အထူးသဖြင့်မွတ်စလင်တွေရဲ့လှုပ်ရှားမှုတိုင်းကိုလှုပ်လို့မရအောင်အကြီးအကျယ်ကိုအသုံးချပြီးနိုင်ငံရေးအမျက်ထုတ်ဖို့ကြိုးစားခဲ့တဲ့အချိန်တစ်ခုရှိခဲ့တယ်ဆိုတာပဲကြားတယ်။အဲ့ဒီအချိန်ဟာမတည်ပဲနဲ့ဒီဘက်အစိုးရလက်ထက်ရောက်တဲ့အခါမှာဒီအစိုးရကလည်းအဲ့လိုပဲဖြစ်ဖြစ်ရဲ့ဆိုတဲ့အဲ့ဒီရဲ့အချိန်ရိုက်ခတ်တယ်လို့ပဲဦးဇင်းနေနဲ့ကျင်တယ်။တနိုင်ငံလုံးအစိုးရတည်းရဲ့လောကနေပြီးတော့အဲ့ဒီဘာသာကိုနှိကုတ်တာ
။ဒါပေမဲ့လည်းခရီးယန်ဘာသာဝင်အများစုရှိတဲ့ချင်းပြည်နယ်လိုဒေသမျိုးမှာတော့ဝုတ်ပြူစူရောင်းပွဲတွေကနေဖျားကြောင်းဆောက်တဲ့လှုပ်ဆောင်မှုတွေအထိအာဏာပိုင်တွေရဲ့ပြည်ပင်ဒါစီမှုတွေအခုချိန်အထိခံနေရဆဲဖြစ်ကြောင်းအမေရိကန်အင်ဒီယားနာပြည်နယ်ကခရီးယန်ဓမ္မတရားပြဆရာဦးဟရမန်ကထောက်ပြပါတယ်
။ဗမာပြည်မှာတရားမျှတမှုမရှိဘူးဆိုတော့ကျွန်တော်ယူကြည့်တယ်။ဘာဖြစ်လဲဆိုတော့ခရစ်ယာန်တွေအတွက်လဲဖခင်ကြောင့်တွေဆောက်ရခြင်းမှာအစုရမှတ်ပုတင်နေမပြီးဘူး။တချို့ဆိုရင်ဖခင်ကြောင့်ဆောက်ရနေရကိုလဲသူတို့ pick ထားတာရှိတယ်။နောက်ပြီးတော့ဒီခရစ်ယာန်တွေကအိမ်မှာအစုလဲနေ fellowship ပေါ့နော်သူတကွချူတောင်းတယ်တချင်းစုတယ်ဒါမျိုးတွေကို pick ပင်ထားတာအများကြီးရှိတယ်။Now missionary evangelist down town song in chin ma picking thara mya shi de now bro bama bahu asuya ka down down thana badai ye twet thiru ngwi chi chi thop thara le thiru buddha bada twet be thiru tung de badai freedom ma shi ja bu
lu dai ha be niya ma ma so ko yong ji ya ko lut lat swa ko kwe kwen shi de lo american pi dong su ka yong ji chang asin yin khan sa ma pho pya tha ba de badai ne a che kan lu a khwin ye de ko chho phaw de naingan ni ne a pwe si de ko သူတို့ရဲ့လုပ်ရက်တွေအတွက်တာဝန်ခံစေဖို့အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့ဒီဇင်ဘာ18ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေစေစိုးရိမ်ရတဲ့နိုင်ငံစီးရင်ထဲမှာဖော်ပြခံရတဲ့နိုင်ငံတွေကတော့မြန်မာအပြင်တရုတ်၊အီရီထရီးယား၊အီရန်၊မြောက်ကိုရီးယား၊ပါကစ္စတန်၊ဆော်ဒီအာရေဗီယား၊တာဂျီကစ္စတန်နဲ့တာကမန်နစ္စတန်နိုင်ငံတွေပါဝင်ကြပါတယ်ခင်ဗျာ။
ဆရာရှင်များရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်တစ်ကိုကူပြောင်းတော်မှာပါပြီးကြတဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတစ်ပောင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတချော့ပြန်တောက်လောင်ခဲ့ပါတယ်ပြီးကြတဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲသင်ခန်းစာယူစရာဘာတွေများကြံခဲ့ပါသလဲဆိုတာတွေကို VUA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VUA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလာအစီအစဉ်ကကြိုဆိုပါရရှင
်။ဒီကနေ့ညတိုက်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့မလေးရှားနိုင်ငံမှာရောက်နေတဲ့တရားမဝင်မြန်မာနိုင်ငံသားအလုသမားတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတင်ဆက်ပေးချင်ပါတယ်။မလေးရှားနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလဇန်ကနေစပြီးတော့တရားမဝင်နိုင်ငံသားတွေကိုလိုက်လံဖမ်းဆီးတဲ့စီစစ်ရေးတွေလုပ်နေတဲ့အတွက်မြန်မာနိုင်ငံသားအများအပြားဖမ်းခံနေရပါတယ်။ B4C လို့ခေါ်တဲ့နေရရင်ကိုတန်းကျေးတက်တာနဲ့ပြန်နိုင်တဲ့ဒီအစီအစဉ်အတွက်နောက်ဆုံးသတ်မှတ်ရက်ကလည်းဒီဇင်ဘာလ31ရက်မရောက်ခင်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံသားအတော်များများနေရပြန်ဖို့ကိုဆောင်ရွက်နေကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မဲရေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံမှာတော့နှစ်ကုန်ပိုင်းမှာအဖမ်းဆီးတွေပို့ပြီးတော့စိတ်လာတဲ့အတွက်မြန်မာတွေဟာလူဝင်မှုကြီးကြပ်ရေးဌာနတွေမှာဒဏ်ကြေးပေးသွင်းပြီးနေရပြန်ကြတဲ့သူတွေများလာပါတယ်။ထိတ်သိမ်းစခန်းတွေမှာရောက်နေတဲ့မြန်မာတွေကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစားပြုပြီးအကူအညီပေးနေတဲ့ကိုတီယာမောင်မောင်ကတော့ဒီရက်ပိုင်းအတွင်းမှာအဖမ်းဆီးတွေများလာကြောင်းပြောပြပါတယ်
။အဖမ်းဆီးကသူကနှစ်ကုန်ပိုင်းနဲ့ဖြစ်နေတယ်။နောက်ပြီးကျွန်တော်တို့ဒီ B4G စီစဉ်နဲ့ပြန်ဖို့လေသူတို့ဟိုဖွင့်ပေးထားတယ်ဆိုတော့လူတော်တော်များများကမပြန်မင်းနဲ့နေမှလဲစိုးရိမ်လာတဲ့တပိုင်းပေါ့နော်
။ဟုတ်ကဲ့။
ဒါပြီးသူတို့ဒီစီမံချက်ကတော့လုံလုံလုံနေတိုင်းသူတို့လုံနေတာလည်းဖြစ်နေတော့ပုံမှန်ရှိနေသေးတာပဲ။ဒီနှစ်ကုန်ပိုင်းတော့နည်းနည်းလေးပို့ပြီးပတ်စိတ်တိုက်ဖမ်းဖို့များတယ်
။ဟုတ်ကဲ့။အခုကဖမ်းနေလား
။ဖမ်းနေသေးတယ်
။မလေးရှားအစိုးရက Danje Tatazwane near Janai Bodre, Pines Satonguma, Sandari Punabi, Danje Pesangare Kondari and Yabia Punaraba, Dine Gombaima, Pansi Reja, Pine Raima, Danje Pire Niari Mara, Pianjame Lurim Yabia, Pine Lule, Piopiavare.
ตัวเป็นอะไรตรงนี้นะบักก็ตัวจะมาตัวจะน้องผู้ตรวจจะยาอินิกรีนส่วนดูยาวเลี้ยงซาไปปีท่าเลยดิโอเคแต่ยังซาตัวลงในเนี่ยวันนั้นยืดวันนี้ตัวเลี้ยงซาปีเลยแต่ที่แม่เด็กๆลาบีตัวเลยดูว่าดูทางจอเลยข้าจะรอเลี้ยงเราเนี่ยจะวิจัยในช่วงเวลาเจียงเหรอโอเคโอเคตัวตัวแม่เจียงยาวเลยจะน้องมีว่าแต่ยังว่าเลยเสียงลาช่วงนี้เลยดูดีด้วยนี่อะไรข้าจะรอดิโอ้ตัวแม่เราเจียงยาวเลยบ่โอเคช่วงยี่มันจะมาเกิดเรื่องดูดี
มาเปลี่ยนในที่เรื่องดูดีโอ้มาเปลี่ยนในที่เรื่องดูดีบ่เนาะอะไรดูดีเราก็รวยดูบ่เนาะแต่ในเรื่องดูดีเราจะมีอะไรอย่างยาวอะไรเนี่ยมันเลี้ยงใจแอบพันสิริจังเนี่ยเปลี่ยนใจดูดีเลยค่ะที่จะมาแล้วนั่นสักทีนี่มาเปลี่ยนในช่วยเปลี่ยนรถมาตัวก็เราคุ้นรู้เปลี่ยนไปเลย
เออเดี๋ยวเนี่ยพันสิริจังเลยคนในงานเราไม่ได้เลยคนในงานเราเรื่องเด็กคนในงานกูไปก็บอกอีกที่เดียวกันคุณยังไงเนี่ยนี่สิครับ
เย็นนั้นเราไม่ต้องกูบอกไอ้พวกลงจากเสียงมือที่เราได้ดูอะไรอย่างนี้อ่ะเขาเรียกเนี่ยเราลองใช้ไปก่อนเราเอาแรงวันเดียวแต่เจตตาตัวเนี่ยเนี่ยเป็นอะไรด้วยปีโฟจีเป็นฟอกก็สิ่งงาที่จะมาลากออกมาปีเรามาโมมาเลเซียนั่งเงี้ยมาอพันสี่เรื่องโปรโมทสี่ลาบีจะเนี่ยด้วยนั่งเงี้ยจ้าต้องหาดาวนี้บ้างก็พันสี่ยามีเกเรสบีที่จะมาลาเรามาเป็นมาเลเซียรวยมุ่งจี้ใจทานาก้าแต่เรียนทบยังไงบ้างเช่น
แม่มาตรงนี้ไปบอกแกรับใช่ป่ะเรื่องสนิยันเองด้วยตรงนี้ลาดีการ์ดเราบ้าเว้ยน้องนายจ้าญาโกนายการ์ดเซนไอที่ทุ่งลิมบีแม่ญาบ้านซีซีนีมาโร่ดูแต่ซีซีนี้ดูสนิยันเจ๋อลีลาสุนิกังกูติสับไปบูชีว่าเรื่องอะคุจันนี่เดี๋ยวเช้ามาโร่น้องสุยาตรงนี้จะอยู่กูนั่งลองเดินเล็บเบียบไปบ้างเช่น อเมริกันพี่รองสุยอากาตะเยียดตะเผยที่ทางพูนเนสุยวันนั้นวิโกลาซาพีเนตเดินเส้นบ้านจากมีพวกคนเป็นแม่อุบลเดียโกอเมริกันตำรวจโดนัลด์ทรัมป์ต้องจานิกาลมาเยี่ยทุไลไปเลยอเมริกันดอลลาร์คนยานเนตต้องเสียบิลเลียนต้องสวยแม่กากอยเอต้องเสียมูจังโกทีมอกรัฐมาด้วยล้อมมอทาร์เรอโลดอมาตีปิลาบีนามาเบรีพับลิกันมีอาสุทิ้งชาวทาร์เรทเลโดมาเองานิกาตีปิวเกจาราวาอเมริกันตะเผยชั่วโกอากาตะเยียดตะเผยที่ทางโมสุบีตำรวจทรัมป์ยังต้องสูชเน ดิโมครัตจะจำพิธาเรตโตลานตั้งกองจากตรงเสบียาทาร์เรวันนั้นวิโกลาซาพีเนมีความควบคุมอยู่ยาทาร์เรวันนั้นวิโกลาซาพีเนมีความควบคุมอยู่ยาทาร์เรวันนั้นวิโกลาซาพีเนมีความควบคุมอยู่ยาทาร์เรวันนั้นวิโกลาซาพีเนมีความควบคุมอยู่ยาทาร์เรวันนั้นวิโกลาซาพีเนมีความควบคุมอยู่ยาทาร์เรวันนั้นวิโกลาซาพีเนมีความควบคุมอยู่ยาทาร์เรวันนั้นวิโกลาซาพีเนมีความควบคุมอยู่ยาทาร์เรวันนั้นวิโกลาซาพีเนมีความควบคุมอยู่ยาทาร์เรวันนั้นวิโกลาซาพีเนมีความควบคุมอ
သိကင်ကဝေဖန်လိုက်တဲ့အပေါ်မြောက်ကိုရီးယားကဒေါသတကြီးတုံ့ပြန်ပါတယ်။အမေရိကန်ဘက်ကအဲ့ဒီလိုမစင်မချင်မှတ်ချက်ပေးခဲ့တဲ့အတွက်ပြန်ပြီးတော့ပေးဆက်ရမယ်လို့လည်းအမေရိကန်အစိုးရကသတိပေးလိုက်တာပါ။မြောက်ကိုရီးယားနိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကအလွန်ပဲစိုးရိမ်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတူကမကြာခင်က VOA နဲ့အင်တာဗျူးမှာပြောထားတာကိုမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနဘက်ကတုံ့ပြန်ခဲ့တာလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံအရှေ့တောင်ဘက်အစ်လစ်ပြည်နယ်တွင်အစိုးရတပ်နဲ့လက်နက်ကိုင်အုပ်စုကြားထိတ်တန့်ရင်ဆိုင်တွေ့ပြီးတော့တိုက်ပွဲပြင်းထန်နေတာကြောင့်24နာရီအတွင်းသေဆုံးသူ112ဦးထက်မနည်းရှိနေတယ်လို့ပရတင်အခြေစိုက်ဆီးရီးယားလူအခွင့်အရေးလေလံဆောင်ကြီးအဖွဲ့ SOHR ကမနေ့ကပြောပါရယ်ရုရှားကကြော်တော်နောက်ခံပေးထားတဲ့ဆီးရီးယားအာဏာရှင်အစိုးရတပ်တွေနဲ့မဟာမိတ်လက်နက်ကိုင်တွေကအတိုက်အခံတပ်ဖွဲ့တွေထိန်းချုပ်ထားတဲ့အစ်လစ်ပြည်နယ်အရှေ့တောင်ဘက်ရွာဆယ်ခုတက်မနေ့ကိုထိန်းချုပ်ခဲ့တာကြောင့်လူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေအတော့ကိုဆူလာနိုင်တယ်လို့လည်း SOHR အဖွဲ့ကသတိပေးထားပါရယ်
စနေညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲအထိ9နာရီအထိလိုင်းဒိုမီတာ16.25ဒုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်. This program has come to you from the Voice of America, Washington.
်